မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့2017နှစ်ချမှတ်ခံထားတဲ့အမေရိကန်နိုင်ငံသား Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအက်ဒီတာ Danny Fenster ကိုပြန်လည်လိုက်ပြီးဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရပိုချုပ်စော်မင်းထွန်းက VOA ကိုအတည်ပြုပြောဆိုပါတယ
်ဒီ Frontier မြန်မာသတင်းတော့ပေါ့အမေရိကန်နိုင်ငံသား Danny Fenster တို့ဒီနေ့ကျွန်တော်တို့လွတ်ပေးလိုက်ပါတယ်ကျွန်တော်ထုံးကတိုက်ကျွန်တော်ပြင်းနေတာပေးလိုက်ပါတယ်တဲ့နဲ့တရင်အချက်လက်အသေးစိတ်ကိုတော့ကျွန်တော်ထပ်မံထောက်ပြပေးပါရအောင်။တရင်သမားတွေမှမဟုတ်ပါဘူး။ကျန်တဲ့သူတွေပေါ့နော်။ကျန်တဲ့ဒီသူတွေကိုလည်းကျွန်တော်သတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ကိုက်ညီတယ်ဆိုရင်ဖြေလျှော့ပြီးတော့ကြလွတ်ပေးတာတွေဆောင်ရွက်လျက်ရှိတယ်။ယခင်ကလည်းကျွန်တော်တို့ပေါ့နော်တရင်ကျနာပြည်နယ်မတိုင်ခင်နစ်ဆန်တီယန်နေဒီကနေမှလည်းလွတ်ပေးခဲ့တာမျိုးတွေရှိပါတယ်။အကျဉ်းသားတွေလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။နောက်မှလည်းကျွန်တော်တို့အနေနဲ့ကတော့အဲ့လိုမျိုးအစီအစဉ်မျိုးရှိတယ်လို့ပဲအကြံဉာဏ်ပြောပြရလိမ့်မယ်
ဂျန်နီဖန်စတာကိုစစ်ကောင်စီကပြန်လွတ်ပေးလိုက်ပြီးတော့သူ့လက်ထဲကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ကြောင်းလက်ရှိမြန်မာနိုင်ငံမှာရောက်ရှိနေတဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ကုလသမဂ္ဂဆိုင်ရာ American တန်အမတ်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်